ထူထောင်လိုက်တဲ့အချိန်ကမှဒီဂိရိမန္တတုတ်တာမှာနောက်ဆုံးအာနာပါနအကြောင်းကိုမြတ်စွာဘုရားကလည်းအသိပြီးဟောထားပါတယ်အာနာပါနတတိသင်္ကြန်တစ်ခုအဖြစ်နဲ့ဟောထားတယ်ဟောထားလိုက်တော့ဒီအာနာပါနကမ္မထံသမာဓိလေးကိုစပြီးပြောမယ်ဆိုရင်တော့တရားနံရတဲ့အချိန်ကမှရှင်းတဲ့နောက်ဆက်ဆက်မိသွားပြီးတော့ပုံပြီးတော့လည်းနားလည်ပါလိမ့်နော်မြတ်စွာဘုရားကဘယ်လိုဟောလဲကရမသန္တအာနာပါနတတိအနမနတတိဆိုတာအနန္တဘာကိုခေါ်လဲလို့မင်းဤနန္ဒဤရဏန္တဘိက္ခုရိညာကတော်ဝရုကမူလကတော်ဝသုညာကရကတော်ဝနိတိတတိပဏ္ဏကအဘုဇိတဝဥဇုံကံယပရိဒါယပရိမူခတတိတပိတဝအနန္တနိဘအနန္တဤရဤသလတော်၌ဘိက္ခုယောဂဝဆရာယဟန်တော်သည်ပရိညာကတော်ဝတောသူပယောတိဖြစ်ဖြစ်သောလကောဒုက္ခမူလကတော်ဝသစ္စဉ္ဇောကယောတိဖြစ်ဖြစ်သော၎င်းသုညာကရကဝိညာဉ်တောကြောင့်တောင်းကြောင့်သောကယောတိဖြစ်ဖြစ်သော၎င်းပဏ္ဏင်္ဂပဏ္ဏင်္ဂအဘုဇိတဝခွေ၍ကာယအထက်ပိုင်းဖြစ်သောခန္ဓာကိုယ်ကိုဥဆုံးဖြုတ်မဲ့စွာပဏိဒါယထား၍ပရိမုခံကမ္မထံသို့ရှင်းစုတတိယတိကိုဥပါဒပေကွာဖြစ်စေ၍နိတတိတိခိုင်နေ၏အာဓုဝမေနိယကိုမြတ်စွာဘုရားကနံပါတ်1အရိညာတော်အကုန်ဆုံးပဲမယခင်နံပါတ်2ရုက္ခမူလသစ္ပင်းတပိတ်အောက်သောနံပါတ်3သုံးညာကားရစိတ်ကြီးနဲ့တောကြောင့်ကြောင့်တစ်ခုခုကိုသောပြီးအထုပါဆိုပြီးဒီလိုတိုက်တွန်းထားတယ်ခန္ဓာကပဲတကယ်ကြီးဒီကိုပဲစိတ်ကံဒီတဲ့ဓမ္မယုံဆရာတော်ကဒီကြောင့်လည်းဒီချင်းချင်းညွတ်လေကောင်ရောက်လာတော့ဟိုဘက်ကကားလန်းကအတန်လေးကစူလွန်းလို့တော်တော်အနှောက်အယှက်ဖြစ်တော့မယ်ဆိုပြီးတော့ပြောတယ်။ယထာလေးလောင်းမယ်ဆိုတော့ယထာတန်နဲ့ကားတန်နဲ့ဆက်သွားမယ်နော်။အတန်ဒီသမာဓိရဲ့ကြီးစွာသောအနှောက်အယှက်တစ်ခုဖြစ်ပါတယ်နော်။သမာဓိလုပ်ငန်းတစ်ခုကိုထူထောင်နေတဲ့အချိန်ခါမှာဆူညင်နေတဲ့နေရာမှာသမာဓိဖြစ်ဖို့ဆိုတာသတ်အဓိပ္ပာယ်ပုဂ္ဂိုလ်အတွက်အလွန်ခက်ခဲတဲ့သဘောရှိတယ်။ဒါကြောင့်ဘုရားရှင်ကသမာဓိထူထောင်တဲ့လုပ်ငန်းအတွက်သို့မဟုတ်ကမ္မထံခွင်ကိုဝင်ရင်တဲ့ပုဂ္ဂိုလ်အတွက်နံပါတ်1အရိညာတောဘုသောပါဆိုပြီးညွှန်ကြားပေးတယ်။နံပါတ်2ရောက္ခမူလသစ္ပင်းင်းတပင်မင်းအောက်ဘုသောပါဆိုပြီးညွှန်ကြားပေးတယ်။နံပါတ်3သုံးညာကားနဲ့စင်ကြီးနဲ့တောချုံတောချုံကိုသွားပြီးအထုပ်ပါဆိုပြီးတော့ဒီလိုညွှန်ကြားပေးလိုက်။ညွှန်ကြားတဲ့အပိုင်းမှာလည်းထိုင်တဲ့အရိညာဘုကသမာဓိဖြစ်တဲ့အပိုင်းမှာအကောင်းဆုံးအရိညာဘုဖြစ်တဲ့အတွက်မြတ်စွာဘုရားကထိုင်တဲ့အရိညာဘုကိုစံနမူနာထပ်ပြီးတော့ဟောပေးပါတယ်။ထိုင်တဲ့အချိန်ကမှအထက်ပိုင်းရှိတဲ့ခန္ဓာကိုယ်ကိုခပ်ဆောင်မြောင်ထားပါ။ဘာကြောင့်လဲ။ခါမှာအယိုးအစစ်တွေရှိတော့ဒီအယိုးစစ်တွေကကိုယ်နေမယ်ဆိုရင်အစစ်တစ်ခုနဲ့အစစ်တစ်ခုကြာတဲ့အခါစိတ်နဲ့ဉာဏ်ကျင်တဲ့ဝေဒနာတွေကပေါ်လာတယ်။ထိုဉာဏ်ကျင်တဲ့ဝေဒနာတွေကခဏခဏပေါ်နေပြီဆိုလို့ရှိရင်သမာဓိရဲ့အနောက်ရှင်ဖြစ်တဲ့အတွက်စိတ်အင်းကြီးမှုသမာဓိကိုမရနိုင်ဘူး။ဒါကြောင့်အယိုးအစစ်တွေကတစ်ခုနဲ့တစ်ခုမကြည့်မိအောင်တဲ့တဲ့ဖြောင်းပြောင်းထားလိုက်ရင်အယုတ်တခုရဲ့အကျုံကအယုတ်တခုရဲ့အခွက်ချက်ကိုသွားပြီးပုံစံမှကြာနေတဲ့အတွက်နာကျင်တဲ့ဝေဒနာတွေခဏခဏတော့မဖြစ်ဘူးကြာရင်တော့ဖြစ်ချင်းဖြစ်မယ်ပေါ့နော်ခဏခဏတော့မဖြစ်နိုင်ဘူးဒါကြောင့်မြတ်စွာဘုရားကခန္ဓာကိုယ်ကိုဖြောင်းမြောင်းထားပြီးထိုင်ဖို့ညွှန်ကြားပေးတယ်နောက်တစ်ခုပရိမုခံတတဲ့ဥပါဒပိတဝကမ္မထံတို့ရှင်းရှင်းစိတ်ကိုကတ်ထားပါစိတ်ကအိမ်ဘက်ကိုလှည့်ထားရမလားကမ္မထအာယုံပေါ်လှည့်ထားရမလားလို့မေးကမ္မထအာယုံဘက်ကိုအာယုံဘက်ကိုလှည့်ထားပါညတော်ရဘက်ကိုလည်းလှည့်မထားပါနဲ့ယာဟုလဘက်ကိုလည်းလှည့်မထားပါနဲ့ရွှေအိုးကြီးလေးလုံးဘက်ကိုလည်းလှည့်မထားပါနဲ့တိတ္တရဲမှာထားခဲ့တဲ့ပစ္စည်းတွေဘက်လည်းစိတ်ကိုလှည့်မထားပါနဲ့လို့ဒီလိုပြောတာနော်အဲဒီလိုကမ္မထအာယုံဘက်ကိုရှင်းရှင်းထားပြီးတော့မလုပ်ရမလဲသောတန္တဝအနန္တတိသတ္တဝဘတ္တတိသောတုယောကဝသရပုဂ္ဂိုလ်တိသတ္တဝတတိရှိသည်ဖြစ်ပေသလည်းအတ္တတတိဝင်တလေကိုဖြစ်စေ၏သတ္တဝတတိရှိသည်ဖြစ်ပေသလည်းယံဘတ္တတတိထွက်တဲ့လေကိုဖြစ်စေ၏တတိရှိလျက်သလည်းဝင်တဲ့လေကိုဖြစ်အောင်ကျင့်မှာတတိရှိလျက်သလည်းထွက်တဲ့လေကိုဖြစ်အောင်ကျင့်မှာတတိယအောင်ဘယ်ပုံဘယ်မှန်ဗန္ဒီလအဖြစ်တပည့်တော်ကျင့်ရမလဲလို့မေးချင်ရှိတဲ့အတွက်မြတ်စွာဘုရားက၄ခု၄ခု၄ခု၄ခု၄ခုစီ၄ခုစီ၄ခုစီ၄ခုစီကျွဲပြီးတော့သရုပ်က၄ခုနဲ့၁၆မျိုးသောအချင်းအရာတွေကိုဟောထားပါတယ်နော်အဲဒီ၁၆မျိုးသောအချင်းအရာတွေကနံပါတ်၁သရုပ်ကဘာလဲ ဒီကဝအတ္တတံတောဒီကအတ္တသမိတိပါဇာနာတိဒီကဝပတ္တတံတောဒီကပတ္တသမိတိပါဇာနာတိခကနံပါတ်1ကျန်ကြတယ်ဘာပြောတာလဲဒီကဝရှိသောမူလေအတ္တတံတောဝင်သက်လင်ကိုဖြစ်စေခဲ့သည်ရှိသောဒီကံရှိသောအတ္တသမိတိဝင်သက်လင်ကိုဖြစ်စေ၏ဟု၍ပါဇာနာတိကိုပဲပြပြသိ၏အသက်ရှူတာရှင်နေရင်ရှည်တယ်လို့သူကပြောပြသိပါဒီကဝံဒီကဝံရှိသောမူလီပတ္တသံတော်ထွက်တယ်လေးကိုဖြစ်စေသည်ရှိသောဒီကံရှိသောပတ္တသမီးဒီထွက်တယ်လေးကိုဖြစ်စေဤဟုရဲ့ပါဌနာဒီဘုကံပြပြသိ၏ရှည်တဲ့ထွက်တဲ့ကိုဖြစ်စေရင်လည်းရှည်တဲ့ထွက်တဲ့ကိုဖြစ်စေတယ်လို့ဘုကံပြပြသိပါဒါကနံပါတ်1အုပ်စုပဲရှည်တာကိုသိရဝင်လေကရှိတယ်ဆိုရင်လည်းရှိတာကိုသိရမယ်ထွက်လေဝင်ထွက်လေကရှိတယ်ဆိုရင်လည်းရှိတာကိုသိရမယ်အရှိကိုသိရမယ်အရှိဆိုတာကဘာအရှိလဲလို့မေးတော့ဝိသတိမေအထင်ကရဆရာတော်ကအာဒနာဝိသနာဆိုပြီးဖွင့်တယ်ဒီအာဒနာဝိသနာဆိုတဲ့သံဃလုံးကိုဝိသတိမေကမဟာတိကဆရာတော်ကကာလဒနာဝိသနာဆိုပြီးဒီလိုဖွင့်ထားပါတယ်အချိန်ခန့်ကြံကြံဖြစ်နေတဲ့ကိုရှိတယ်လို့ခေါ်ပါတယ်အင်းညောင်းရင်တော့အသက်ရှင်နေတာကိုဆလိုပါတဲ့အသက်ရှင်နေရင်လည်းနေတဲ့အတိုင်းသိပါလို့ဒီလိုဆလိုတယ်နောက်တစ်ခုကရတံဝအတ္တံတောရတံအတ္တသမိတိပသနာတိရတံဝပတ္တသံတောရတံပတ္တသမိတိပသနာတိရတံဝဒုဇမုနိအတ္တတောဝင်သက်လေးကိုဖြစ်စေခြင်းဤဖြစ်သောရတံဒုဇအတ္တသမိတိဝင်သက်လေးကိုဖြစ်စေ၏ဟု၍ပသနာတိပွဲပွဲပြပြသည်ရတနာဒုဇမုန်ဤပတ္တံတောထွက်တယ်လေကိုဖြစ်စေသည်ဤသောရတံဒုဇပတ္တံမိဤထွက်တယ်လေကိုဖြစ်စေဤဟု၏ပဋ္ဌနာတိကိုယ်ပဲပြပြသည်အသက်ရှင်နေတာကိုတူတယ်လို့ခေါ်ပါတယ်အသက်ရှင်တူခဲ့ရင်လည်းတူတဲ့တိုင်းသိပါနေခဲ့ရင်လည်းနေတဲ့တိုင်းသိနေပါပြီးတော့ဝင်လေကတူရင်ထွက်လေလည်းတူရင်တူတဲ့တိုင်းသိပါလို့ဆိုလိုတယ်ဒါကနံပါတ်2ညွှန်ကြားချက်နံပါတ်3ကျတော့သဗ္ဗကာယပရိသဝေတိအတ္တသိတမိတိသိက္ခတိသဗ္ဗကာယပရိသဝေတိပတ္တသိတမိတိသိက္ခတိသဗ္ဗကာယပရိသဝေတိဝိသလိဤအစလည်းအဆုံးအကုန်လုံးကိုအချင်းချင်းချာချာတိတိဖြစ်ဖြင့်အတ္တသိတမိဝိသလိကိုဖြစ်စေအိတိဤသို့သိက္ခတိဖြစ်၏သဗ္ဗကာယပရိသဝေတိထွက်သလိဤအစလည်းအဆုံးအကုန်လုံးကိုအချင်းချာချာတိတိဖြစ်ဖြင့်ပတ္တသိတမိထွက်သလိကိုဖြစ်စေအိတိဤသို့သိက္ခတိဖြစ်၏ဝင်တယ်လေတွင်တယ်လေအစလည်းအစုံအကုန်လုံးကိုဒီနေ့ချက်ချက်ပြီးအောင်ကျင့်ပါဆိုပြီးတော့ဒီလိုဆွံကြလိုက်ညွှန်ကြလိုက်တော့နောက်နံပါတ်1ညွှန်ကြချက်ကပါလေပသံဝယကာယသင်္ခါရအတ္တသိတမိတိသိက္ခတိပသံဝယကာယသင်္ခါရပတ္တသိတမိတိသိက္ခတိကာယသင်္ခါရယုံကြံကြံတဲ့ကာယသင်္ခါရတရားကိုပတ္တမယံပတ္တမယံတော်ညီစီလျက်အတ္တသိတ္တမိဝင်သက်လေကိုဖြစ်ခြင်းရဤဤသောသိက္ခတိဖြစ်၏။ကာယသင်္ခါရယုံရင်ကျန်တဲ့ကာယသင်္ခါရတရားကိုပတ္တမယံပတ္တမယံတော်ညီစီလျက်ပတ္တသိတ္တမိဖြစ်တဲ့လေကိုဖြစ်ခြင်းရဤဤသောသိက္ခတိဖြစ်၏။ဝင်လေထွက်လေကကျန်တဲ့နေရင်ကျန်တဲ့နေတဲ့ဒီဝင်ရင်ထွက်လေကိုသိဝင့်တော်အောင်ခြင်းပါ။ဒီညာမကာယသင်္ခါရဆိုတာကတော့ဝင်သက်လေထွက်သက်လေကိုပဲကာယသင်္ခါရလို့ခေါ်ပါတယ်။ဘာကြောင့်လဲ။ဤခန္ဓာကိုယ်ကြီးမှတည်ရှိနေတဲ့ယုတ်တွေကိုတက်ခွဲလိုက်ရင်ကံစီဥဒုအဟာရအကြောင်းတရား၄ပါးကြောင့်ဖြစ်ပေါ်နေတဲ့ယုတ်တရားအစုပုံပဲရှိပါတယ်။အဲဒီယုတ်တရားအစုပုံကြီးကိုမိကျွယ်ပြီးတော့မှဒီဝင်လေထွက်လေကဖြစ်ပေါ်လာတဲ့အတွက်ယုတ်တရားတွေကပြုပြင်ပေးလို့ဖြစ်ရတဲ့တရားဖြစ်ခြင်းကြောင့်သူ့ကိုကာယသင်္ခါရကာယကယုတ်တရားသင်္ခါရကပြုပြင်လို့ဖြစ်ပေါ်လာတဲ့တရားကာယကောနဲ့ယုတ်တရားတွေကပြုပြင်ပေးလို့ဖြစ်ပေါ်လာရတဲ့တရားဖြစ်ခြင်းကြောင့်ဒီဝင်လေထွက်လေကိုကာယသင်္ခါရလို့ခေါ်ပါတယ်။ဒီပရမသတ္တကမှမြတ်စွာဘုရားကပေါင်းလိုက်တော့အရှိဘယ်နှစ်ဆင့်ဟောထားလဲ၄ဆင့်။နံပါတ်၄ကအရှိ၊နံပါတ်၂ကအတုး၊နံပါတ်၃ကအစလည်းအစုံအကုန်လုံး။နံပါတ်၄ကငြိမ်အောင်ငြိမ်အောင်ကျင့်ခြင်းဆိုပြီးတော့ကျင့်စဉ်၄ချက်သတ်မှတ်ပေးထားပါတယ်။အဲ့ဒါရှုပုံဤစနစ်ကိုမြတ်စွာဘုရားကသင်ပေးထားခြင်းဖြစ်ပါတယ်။ဒီတော့ဒီကျင့်စဉ်လေးကိုမှဝင်လေထွက်လေကိုဘယ်နေရာကနေစောင့်ကြည့်ကြည့်ရမလဲလို့မေးတော့ဘုဒ္ဓဘုဒ္ဓံကံတိပန္နတတိယပိဋကဝဘာဝန္တသေဝဘာဝန္တသံပိစတိ ဘုရားဘုရားကံဒီဝင်ရွှဲရဖြည့်ဖြည့်သွားတဲ့နေရာ၌တတိယတတိယဝဓမိတော်ဝါထား၍ဘဝင်တ္တေဝါပွားများအထုံနေတဲ့ပုဂ္ဂိုလ်ဤတဏ္ဍာ၌သာလျင်ဘာဝနာအာနာပါနတတိယသမာဓိဘာဝနာဖြင့်သံပိစ္ဆေတိပြီးပြီးပြည့်စုံနိုင်ပြီဝင်ရွှဲရဖြည့်မှုသင်္ချတဲ့နေရာမှာတတိကပိရှုပါမှအာနာပါနတတိယသမာဓိဘာဝနာဖြင့်ပြီးပြီးပြည့်စုံနိုင်တယ်ဒီတော့နာသီးပြတော့ဘုအထက်နှုတ်ခမ်းဆိုပြီးတော့အထက်ကရာကြီးများကနာသီးကကမုခနိမိတ်တဆိုပြီးတော့နေရာနှစ်မျိုးပေါ်ပြထားပါတယ်။နှာခေါင်းရှည်နေတဲ့ပုဂ္ဂိုလ်တွေကတော့နာသီးပြမှာဝင်လေထွက်လေထိတာသင်ချတယ်။နှာခေါင်းတူနေတဲ့ပုဂ္ဂိုလ်ကြတော့အထက်နှုတ်ခမ်းမှာဝင်လေထွက်လေထိတာကသင်ချတယ်။မိမိကတော့အသက်ရှူကြည့်ပါနော်။အသက်ရှူကြည့်နေတဲ့အချိန်ကမှနာသီးပြမှာဝင်လေထွက်လေထိမှုသင်ချရင်နာသီးပြကအထက်နှုတ်ခမ်းမှာဝင်လေထွက်လေထိမှုသင်ချရင်အထက်နှုတ်ခမ်းကနေစောင့်ပြီးတော့ဝင်လေထွက်လေကိုသတိကပ်ပြီးရှုကြည့်ပါအလေးရှိမလဲဝင်ရင်ဝင်လေတွဲရင်တွဲလေဒီလိုပဲရှိနေပါရှိနေလို့စိတ်ငြင်းရင်ပြီးတာပါပဲစိတ်ကမငြင်းဘူးဆိုလို့ရှိရင်တော့မလုပ်မလဲအထက်ကရာကြီးများကတော့ရေတွက်တဲ့နည်းလေးကိုအသုံးပြုပါဆိုပြီးတော့ဒီလိုသင်ပေးထားတယ်ခရဏာနည်းလို့ခေါ်ပါတယ်ဝင်လေတွဲလေနှစ်ခုပေါင်းကိုတိဝင်လေတွဲလေနှစ်ဝင်လေတွဲလေ3 4 5 6 7 8လောက်အထိရေတွက်ကြည့်ဒီလိုရင်တွက်လိုက်တဲ့အပိုင်းမှာတက်ကန်နေရှိသည့်ငါစိတ်ရှင်ဘယ်မှမထွက်စေရဆိုပြီးစိတ်ကိုတင်းတင်းထားပြီးတော့ဒီလိုရင်တွက်ပြရတယ်။30ဒီနေ့ရင်တွက်နိုင်တယ်ငါဒီနေ့ရင်တွက်နိုင်ပါတယ်ငါအောင်လည်းမနေနဲ့30တက်လည်းမကိုပါနဲ့ဒီလိုတော့သတ်မှတ်ချက်ပြထားတယ်။30နဲ့ပုံကရင်တင်းထန်နောက်လို့စိတ်တွေကရောက်ခတ်တတ်တယ်။90ပုံကရင်လည်းတင်းမြုံတဲ့နေရာမှာခေါင်းထုတ်ပြန်ရှောက်နေရတဲ့အဲ့ဒါစိတ်ပင်ပန်းပြီးတော့တမာတိရှော့ချက်တယ်။ဒါကြောင့်9နဲ့20အတွင်းကြိုက်တဲ့နေရာမှာရပ်နေပါတယ်ခုနံပါတ်8မှာရပ်ပြီးဆုံးချက်တော့နော်အဲဒီလိုတက်ကန်ရှင်ရှင်းပြီးရင်းသွင်းလိုက်တဲ့အပိုင်းမှာငါးစိတ်ဒီတက်ကန်ရှင်ရှင်းအတွင်းဘယ်ကုန်မှမထွက်စီရလို့ဒီလိုစိတ်ကလေးတင်းတင်းထားပြီးတော့ရည်ရွယ်ပြရပါတယ်ရင်းနေလိုက်လို့ဘာဝနာစိတ်ကဝင်လေထွက်လေအာယုန်နဲ့ငြိမ်သွားပြီးဆိုရင်တော့အနည်းဆုံးထုံငြိမ်တဲ့မှုသမာဓိကိုတနားရင်တနားရင်ဆက်ပြီးဖြင့်ငြိမ်အောင်လေ့ကျင့်ပြရနိုင်ဝဲကြောကြောတနင်္လာနေ့ညီလာပြီးစရင်တော့ရေတွက်တဲ့မျိုးကိုလွတ်ပြီးတော့မရေမတွက်ဖက်နဲ့ဝင်လေထွက်လေအပေါ်မှာဘာဝနာစိတ်ကိုညီအောင်ကတ်ကြည့်ပါ။ခန္ဓာရောအောင်မြင်မှုရပြီ။နိုင်ဝဲကြောကြောတနင်္လာနေ့ရှိညီလာပြီးဆိုလို့ရှိရင်အဲ့ဒီမှာခဏကအရှိကိုသိအောင်ကြိုးစားရတယ်။အကျိုးကိုသိအောင်ကြိုးစားရတယ်။အစလည်းအစအကုန်လုံးကိုတင်ချာချာသိအောင်ကြိုးစားရတယ်။အရှင်အတုအစလည်းအစုံဒီသုံးခုကိုအထက်ကရာကြီးများကအနုမန္တနနီးလို့ဒီလိုသတ်မှတ်ပေးထားပါတယ်။ဝင်လေထွက်လေကိုအစဉ်တည်းစိတ်အစမပြတ်ဆက်ဆက်နီးအောင်ရှုပွားသုံးသပ်တဲ့နီးစနစ်လုံးခေါ်ပါတယ်။ဒီတော့အသက်ရှင်နေလို့ရှင်းနေတဲ့ဆိုရင်လည်းအစာစောအကုန်လုံးတင်ချာချာသိအောင်ရှုပါ။အသက်ရှင်မြန်လို့တိုးနေတဲ့ဆိုလို့ရှင်လည်းအစာစောတင်ချာချာသိအောင်ရှုပါ။ဘယ်နေရာကနေစောင့်ရှုရမလဲ။ရှိမှုသင်္ချာနေတဲ့နာသီးများသို့မဟုတ်အထက်နှုတ်ခမ်းကနေစောင့်တာရှိပါ။အဲ့ဒီနေရာကိုတော့မရှိဘူး။အဲ့ဒီကနေစပြီးဝင်ရင်ထွက်နေကိုရှည်နေရှည်နေတဲ့အစာဆုံးတော့တော့သိအောင်တို့လဲတို့တဲ့အစာဆုံးတော့တော့သိအောင်ရှိပါ။အဲ့ဒီလိုရှိလိုက်လို့တမာတိကတနင်္ဂနွေနေ့တော့အထိဣရမလာပြီဆိုရင်တော့သမတအစရဝင်ရင်ထွက်နေသည့်သိမ့်ဝဲသွားတတ်ပါတယ်။မသိမ့်ဝဲသိမ့်ဘူးဆိုလို့ရှိရင်သိမ့်ဝဲစရမယ်ဆိုတဲ့ဤကညက်ပြောင်းဒီဝင်ရင်ထွက်နေကိုစိုက်ပြီးရှုနေလိုက်ခဲ့ရင်လေကသိမ့်ဝဲသွားပြီ။သိမ့်မဲ့သွားတဲ့အချိန်ခါမှာဘာလို့ရသလဲအသက်ရှူနေလို့ရှင်နေတယ်ဆိုလို့ရှိရင်လည်းသိမ့်မဲ့တဲ့ထိုးရှင်တဲ့နေလေးကိုအစာဆုံးထွက်ထွက်သိအောင်ရှုပါအသက်ရှူမြန်လို့တွုံနေတယ်ဆိုရင်လည်းထိုးတွုံနေတဲ့နေကိုအစာဆုံးတွုံနေတဲ့သိမ့်မဲ့တဲ့နေကိုအစာဆုံးထွက်ထွက်သိအောင်ရှုနေပါအဲ့ဒီအခါကျတော့40လုံးပြီးတကောင်းလေးဖြစ်သွားတယ်ရှင်းရှင်းတို့တို့သိဝင်နေတဲ့နေကိုအစအဆုံးတော့ချောသိအောင်ရှုလိုက်တော့တသားရဲ့ဖြစ်သွားပြီအဲ့ဒီချိန်ကမှဘာဝနာစိတ်နဲ့နေလေးနဲ့တသားရဲ့ဖြစ်ပြီးကတ်နေတဲ့ကတ်သွားပြီဆိုလို့ရှိရင်ခန္ဓာကိုယ်ကြီးပြောက်သွားတတ်တယ်ခန္ဓာကိုယ်ပြောက်သွားလို့ရှိရင်ဝင်လေထွက်လေလေးနဲ့အသိစိတ်ကလေးပဲကျန်နေတတ်တယ်အဲ့ဒါပုံကောင်းတယ်အဲ့ဒီချိန်ကမှခန္ဓာကိုယ်ကိုလိုက်လိုက်ပြီးမရှာပါနဲ့ခန္ဓာကိုယ်နဲ့မှနာရကျင်တဲ့ကိစ္စခဲတာပေါ်ရင်လည်းလိုက်မကြည့်နဲ့မိတ်သာထားလိုက်မိတ်ထားလိုက်လို့ရှိရင်သမာဓိကအကောင်းလာရင်အလုံးမိတ်သွားပါလိမ့်မယ်။ဝင်လေထွက်လေနဲ့လေလေးနဲ့အသိစိတ်ကလေးနဲ့တသားတည်းဖြစ်ပြီးနှစ်ခုကတစ်ခုကဲ့သို့ပုံစံဖြစ်သွားပြီးညှိနေပြီးစိတ်ကမလှုပ်တော့ဘူးဆိုရင်ထောသမာဓိကိုဆက်လက်ထူထောင်ရ အဲ့ဒီလိုထူထောင်လိုက်တဲ့အချိန်ခါမှာဒီသမာဓိကတဏှာကြီးတဏှာကြီးတော့အထိမြေဝတ်လာပြီဆိုလို့ရှိရင်တော့မိဘရောင်တော်နမိတ်ကလေးစပေါ်ထွက်ပါတယ်။ဘောဇံမာဒီနမိတ်ကမခိန်ခန့်တတ်တဲ့သဘောတော့ရှိတယ်။ဒါပေမဲ့လို့ဝိညာဉ်တွက်လေးအာယုံမှာပဲဘာဝနာစိတ်ကငြင်းအောင်ကတ်ထားဒီအယောင်စင်းကိုမကြည့်နဲ့။ဝိညာဉ်တွက်လေးမှာပဲငြင်းအောင်ကတ်ထားလိုက်လို့ရှိရင်နောက်တော့ဒီမိဘရောင်လေးကနေပြီးတော့ဝါခွန်းဆိုင်တို့ဖြူလာတဲ့ဒီဒီရောနမိတ်ကလည်းနိုင်ဝဲခန့်တော့အထည်ဒီချင်းလေဒီလာတတ်ပါတယ်သမာဓိကောင်းရင်တော့ဒီနေတတ်ပါတယ်အဲဒီလိုဒီလာတဲ့အချိန်ကမှဘာဝနာစိတ်ကဒီဝိညာဉ်ထွက်လေကိုရှုနေရကနေကြည့်တော့နမိတ်ဘက်ကိုပြောင်းပြီးကတ်သွားတဲ့နမိတ်နဲ့လင်းနဲ့တသားလေးဖြစ်ပြီးလင်းဒီပင်နမိတ်နမိတ်ဒီပင်လင်းဖြစ်ပြီးဆိုရင်တော့ထိုအဖြစ်ရောနမိတ်ဝါခန့်စေခဲ့ဆိုဖြူနေတဲ့နမိတ်ပေါ်မှာဘာဝနာစိတ်ကိုညီမဆွဲကပ်ပြီးထားလိုက်နမိတ်ကိုရှုနေတဲ့အပိုင်းမှာလင်းကိုပြန်ပြန်တော့မကြည့်လေကိုပြန်ကြည့်ရင်တမာတိကအာယုနှစ်ခုဖြစ်နေတဲ့အတွက်တမာတိမဆူးချတတ်တဲ့သဘောတော့ရှိတယ်။အဲဒီအချိန်ကမှတခြားအယောင်လေးနဲ့ပေါ်တတ်ပါတယ်။ဒါပေမဲ့အယောင်ကိုနှလုံးမသွင်းပါနဲ့။ဝိနည်းတွက်လေကိုသာဆူးဆိုင်ပြီးရှုပါအကယ်၍ခဏကပြောခဲ့သလိုဝါဘန်းစိန်လိုဖြူနိုင်ရင်တော့ဥက္ကနမိတ်လိုခေါ်တယ်။မိကိုယောင်ခဲ့တော့ညစ်တတ်တဲ့အယောင်လေးပေါ်နေတာနှာခေါင်းထဲကထွက်ထွက်နေတာကိုမြင်မြင်ဆိုရင်တန်ကုန်ပရိက္ခမနမိတ်လိုခေါ်ပါတယ်။ပရိက္ခမနမိတ်ကနေပြီးတော့သမာဓိမြင့်ကျက်လာတဲ့အခါဝါဘဆိုင်လိုဖြူလာတဲ့ဥက္ကနမိတ်အစဉ်ပြောင်းသွားတဲ့အဲဒီနမိတ်မှာဘာဝနာစိတ်ကိုကတ်ထားလိုက်လို့တဏှာနဲ့စက်ပြီးပြေဝဆာကတ်ထားနိုင်ပြီဆိုရင်တော့ဒီဝါဘဆိုင်လိုဖြူနေတဲ့နမိတ်ဒီသောရှုကျေသောကြာကဲကျေကဲတို့ကျင်းလင်တော့ပါတဲ့အစဉ်ကူးသွားတယ်ကျင်းလင်တော့ပါနေတဲ့ဒီနမိတ်ကိုတော့ပရိဘကနမိတ်လို့ခေါ်ပါတယ်ဒီမိဘကနမိတ်ကိုဘာဝနာစိတ်ကညှောဆက်ကပ်ပြီးစိုက်ရှုနေခဲ့ရင်ဒီနမိတ်ရဲ့ဘာဝနာစိတ်ကလေးကနစ်ညွတ်ပြီးသွားတတ်ပါတယ်။ဒီနစ်ညွတ်မှုကတစ်နိုင်တစ်နိုင်စက်ပြင်းဖြင့်ငြိမ်ပြီးကြီးနေပြီဆိုရင်တော့ဒီလိုနစ်ညွတ်မှုမျိုးကိုလယ်ရီရောပြောကတော့စိုက်စိုက်စူးစူးအထူးမြန်မြန်ရှူအားတန်ဆန်းဖို့ခေါ်တာဆိုပြီးတော့ဒီလိုသင်ပေးထားတယ်အယုံတစ်ခုကိုစနေစူးစူးမြဲမြဲမြန်မြန်ခင်ခင်ကန့်ကန့်ရှုတတ်တဲ့အတွက်ကြောင့်ဒီလိုရှုနေတဲ့စိတ်ကိုဇန်စိတ်လို့ခေါ်ပါတယ်။အဲဒီဇန်ကိုလည်းပရမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်စသည်ဖြင့်ဇန်တွေက၄ပါးရှိပါတယ်။အာနာပါနကိုအခြေခံပြီးသုတ္တဇန်အတိကုတ္တနိုင်ပါတယ်။အကယ်၍ကုတ္တရှင်တော့ဆရာသမားနဲ့သိသိကြလေ့လာပါနော်။ကုန်တယ်ပြိလိုက်တဲ့အချိန်ကကျတော့ဒီသမာဓိရပြီဆိုရင်ဒီသမာဓိက၄ယောက်ကြီးတွေကိုဖြစ်စင်နေတဲ့သွားအားရှိဘယ်လိုလျောင်းရင်ကိုဖြစ်စေနိုင်လဲလို့မြေတော့ဒီရှုနေတဲ့ဒီသမထဘောသုဒ္ဓဆံသမာဓိကဲဆိုတော့သမထဘာဝနာစိတ်အလားတူပဲဝိပဿနာဘာဝနာစိတ်ရင်ဒီအလွန်ဆွမ်းအင်ဒီဝနေတဲ့အလွန်အဆင့်မြင့်တဲ့ပဏိတမောမြတ်တဲ့စိတ်ရင်ဖြစ်ပါတယ်ဒီမောမြတ်တဲ့စိတ်ရင်ကလည်းသိတဲ့ယုတ်ကလကလေးတွေကိုဖြစ်စေနိုင်တဲ့သွားအားရှိနှလုံးအင်ကိုမိတွေဖြစ်ပေါ်နေတဲ့စိတ်နဲ့စိတ်နဲ့ဒီစိတ်ဆက်ယုတ်ကလတွေကိုဖြစ်စေနိုင်တဲ့သွားအားရှိပါတယ်တော့ဒီလိုသမဏဘာဝနာစိတ်ဝိပဿနာဘာဝနာစိတ်တို့လိုမောမြတ်နေတဲ့စိတ်တွေကြောင့်ဖြစ်ပေါ်တဲ့စိတ်ဆက်ယုတ်ကလကျေကတော့ခဏိညစိတ်ဆက်ယုတ်မောမြတ်နေစိတ်ဆက်ယုတ်ဖြစ်တယ်ဒီစိတ်ဆက်ယုတ်တွေကတစ်ခါလုံးအနံပြားဖြစ်နေပါလေဖြစ်နေတော့ဒီစိတ်ဆက်ယုတ်ကလအတိုင်းမှာဝဏ္ဏကခေါ်တဲ့ယူပါယုံအယောင်စင်းလေးပါတယ်ကလအမှုန်တိုင်းမုန်တိုင်းမှာအယောင်လေးနေရှိတော့ကလတစ်ခုနဲ့တစ်ခုကအလွန်နိဒတ်စွာကုသိုလ်ဖြစ်ခဲ့ပြီးဖြစ်နေကြကအယောင်ကြီးတွေကဆက်သွားတော့ဆက်ထင်းလို့ထင်ရတယ်အလင်းယုံခေါ်ဒါကြိစေတကလည်းဆိုင်မှာဒီသောတာပါရတော့ဒီသောတာကလည်းသင်္ခေယုတ်ကလအတိတ်တွေကိုဖြစ်စဉ်ပြန်တဲ့ဥရဇယုတ်ကြီးကိုခေါ်တယ်။အဲဒီဥရဇယုတ်ကြီးကတော့ဂိုရင်းဣဇဒရေနာမကဝိဒအဖြစ်ပြတ်သွားတယ်။ဝိဒကြီးပြတ်နေအပိုင်းမှာညာအနုဘောရှုနေတဲ့ညာကအနုဘောကြီးကြီးတယ်လို့ပြတ်နှံ့ထွက်သွားတယ်အဝိဓိတက်။ဝန်ကျင်ပတ်ကြရစေတဲ့အားလုံးလင်းနေတတ်ပါတယ်။ဒီအလင်းရောက်ဘုန်းကြီးတို့ရင်ကုန်တို့ပါဠိတော်သရုပ်ကနိဗ္ဗာန်မှာမြတ်စွာဘုရားကဉာဏလောကဉာဏ်အလင်းရောင်ဆိုပြီးတော့ပညာဘာသာပညာအလင်းရောင်ဆိုပြီးတော့ဒီလိုခေါ်ထားပါတယ်ဒီပညာသမအာဘာနတိပညာအယောင်လေးနဲ့တူတဲ့အယောင်လေးကြီးတွေမရှိဘူးဘာကြောင့်လဲဒီအယောင်လေးကအလွန်သိမ့်မွေ့နေတဲ့ပရမတ္တမြတ်ကသိငယ်နေတဲ့ကလအကုန်လေးတွေကိုတော့လည်းမြင်နိုင်တဲ့သောအားရှိတယ်ဒီကလည်းအမောတခုတခုမှတည်ရှိနေတဲ့ပထမယောဒီသောဘောရောအစဉ်အနတ်အရတာဩဇာဆက်ရှိတဲ့ပရမတ္ထတသလင်းကြီးကိုလည်းလက်ရှိမြင်နိုင်တဲ့သွားအားရှိဒီအလင်းရောင်အကူကြီးနဲ့ဒီယုတ်ရှင်နန္ဒီကိုရှုမှမှာဖြစ်ပါတယ်နော်ဒီတော့ယောဂီပုဂ္ဂိုလ်ကဝိပဿနာကုကျင်နေဆိုရင်ယုတ်ကမ္မထံကနေစသိသိတဲ့ဤစနစ်ကတခုနိုင်ကမ္မထံကနေစသိသိတဲ့ဤစနစ်ကတခုဆိုပြီးနှစ်ခုရှိတဲ့အနက်ကမိမိစိတ်နဲ့တက်တဲ့ဤစနစ်ကိုကုထန်သွားတယ်အကယ်၍ ယောဂပဋ္ဌာန်ကနေစပြီးတော့ဝိပဿနာကုသိုလ်နဲ့ဆိုရင်ထိုပုဂ္ဂိုလ်ဒီဘာလို့ရမလဲရှုစွာအာနမနကိုကုဏ္ဏကံပြုတ်ခဲ့တဲ့အတိုင်းထိုင်တိုင်းထိုင်တိုင်းအစဉ်အတိုင်းကျင့်ရပါလေအစဉ်တိုင်းကျင့်နေတဲ့သရဏဂံတမာတိအတိအဆက်ကြီးအလင်းရောင်တွေကသိအားကောင်းလာပြီဆိုရင်အာနပနကိုမရှုတော့ဘဲနဲ့ခန္ဓာကိုယ်မှာဓာလီဘပြန်ပြီးစပြီးရှုရတယ်။ဓာလီဘကဘာတွေလဲပထမီတအဘောဓသီဇောဓဝါယောဓဓာကြီးလေးပါ။ဘာဖြစ်လို့ဒီဓာကြီးလေးပါစရှုရလဲလို့မေးတော့ဘုန်းကြီးတို့ဒီသမထဘိမ္မာကမ္မထ40ရှိတယ်။သို့တော့ဝိပဿနာဘိမ္မာရောက်လာပြီဆိုရင်ယုတ်ကမ္မထနဂမ္မထဆိုပြီးကမ္မထက2မျိုးပဲရှိပါတယ်။ဒီကမ္မထ2မျိုးရှိတဲ့လက်ကယုတ်ကမ္မထကိုဘုရားရှင်ဟောပြီဆိုရင်ဘုရားဖယ်လို့ခေါ်တယ်။တထဘဂဝါရူပကမ္မထနံကတိတော်သိက္ခေပမနတိကာရဝသေနဝဝိထရမနတိကာရဝသေနဝသတုတာတုဝဝဌာဏကတိတိတထံဒုယုကမထနကမထနှမျိုးတို့တွင်မကဝါမြတ်စွာဘုရားသည်ရူပံကမထနံယုကမထံကိုကတိတော်ဟောကြားပြသအဆုံးမတော်မူသည်ရှိသောသင်္ခေပမနတိကာရဝသိနဝအကျဉ်းနှလုံးသွင်းသည့်အစွမ်းအဖြစ်သော၎င်းဝိဓာရမနတိကာရဝသိနဝအကျဉ်းနှလုံးသွင်းသည့်အစွမ်းအဖြစ်သော၎င်းသတုတ္တနဝဝဌာဏသတုတ္တဝဝဌာဏကမထံကိုကတိတိဟောကြားတော်မူမြတ်ဓမ္မတာဖြစ်ပေ၏ယုတ်ကမထနဂမထနှမျိုးရှိတဲ့အ낵ကဘုရားရှင်သည်ယုတ်ကမထကိုဟောတော်မူတဲ့အချိန်ခါမှာအကျဉ်းကြီးဖြစ်တော်၎င်းအကျဉ်းကြီးဖြစ်တော်၎င်းစတုဒ္ဓတဝဝထအမိရတဲ့ဓကမထကိုသာဟောကြားတော်မူမြတ်ဓမ္မတာဖြစ်တယ်။ဒီတော့ဒီကမာကြီးတွေဒီကကြီးတွေယုတ်ကမထကိုရှုခြင်းနဲ့ဆိုရင်ဘာကိုအစရှုရမလဲ။ဓာကြီးလေးပါးစရှု။အကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ရှုအကျဉ်းကြီးကျရင်လည်းအကျဉ်းကြီးနဲ့ရှုပါဒီတော့အကျဉ်းကြီးကဘာကိုအကျဉ်းကြီးခေါ်တယ်ဒီပိုင်းလေးဘုန်းကြီးနည်းနည်းဟောမယ်နော်အကျဉ်းကြီးကိုမြတ်စွာဘုရားဒီနာမည်ကျော်ဖြစ်တဲ့မဟာသတိပ္ပဏ္ဍသုတ်ထံမှာဟောထားပါတယ်ဘယ်လိုဟောလဲဘုနာသဗြဟ္မိကဝေဘေကုအိမမေဝကဉ္ဇယထတိတယထပဏိဟိတံတုသောပစ္စဝကတိအဓိမန္တမင်ကယေပထဝီဓာတုအဘောဓာတုတိသောဓာတုဝါယောဓာတုတိဆက်ကမဟာသတိပ္ပဏ္ဍသုတ်ထံဓာတုမနတိကာရပပပိုင်းမှာဓကမထအကျဉ်းကြီးယူဘောကိုစနစ်ကိုမြတ်စွာဘုရားဟောထားတယ်။ဘယ်လိုဟောလဲ။ဘိက္ခဝေစိတ္တညာတို့ခုနသပရဏတမျိုးသောကဘိက္ခုယောဂဝစရဉ္ဟံတို့သည်ယတတိတတိမြေတိုင်းသောယတပဏိဟိတံသာမြေတိုင်းသောဣမမေဝကံယဤရူပကာယကြီးကိုပင်လျင်ဣမသမိကံယဤရူပကာယကြီး၌ပထဝီဓာတုပထဝီဓာတိအဘောဓာတုအဘောဓာတိတိဇောဓာတုတိဇောဓာတိဝါယောဓာတုဝါယောဓာတိအဋ္ဌိဤဤဤသောလျင်ဓာတုသောဓာတဘောအဖြစ်သစ္စာဝေခတိအတိအတိတလုံးစီတလုံးစီရှင်ခြင်းသုံးသာရှုပွား၍နေလေ၏ဒီလိုပြောဟောတာဒီတော့ဓာတ်ဘယ်နှပါးရှုရမလဲဓာတ်၄ပါးပထဝီဓာအဘောဓာတိဇောဓာဝါယောဓာအဲ့ဒီဓာတ်ကြီးလေးပါးကိုတစ်လုံးတစ်လုံးစီညာနဲ့မြင်အောင်ကြည့်ပြီးရှုပါဒီခန္ဓာကိုယ်ထိုင်ရင်ထိုင်နေတဲ့ရရင်ရတဲ့အတိုင်းအိရင်အိတဲ့အတိုင်းသွားရင်သွားတဲ့အတိုင်းဒီဓာတ်ကြီးလေးပါးကိုမြင်အောင်ရှုနေပါလို့ဒီလိုဖျားကသင်ပေးသင်ပေးနိုင်တဲ့ခင်ခါမှာတရားဓမ္မဘိက္ခုစသည်ဖြင့်နန္ဒယောက်ျားဥပမာလေးနဲ့ဖျားကဟောထားပါတယ်နန္ဒယောက်ျားတို့သည်သောမောနွားကျွင်ကျင်လီမာနီတဲ့နန္ဒယောက်ျားရဲ့တပည့်တို့သည်နွားကိုဖြစ်ပြီးတဲ့အချိန်ခါမှာအတ္တတ္ထအယုတ္တတ္ထဖြစ်ပြီးတော့လမ်းမလေးပြပေါ့ဆုံးတဲ့နေရာမှာရောက်နေတယ်လို့အလားတူပဲယန္တော်တစ်ပါးကဒီခန္ဓာကိုယ်ကြီးကိုဓာတ်ကြီးလေးပါအစုပ်ပေါ်အဖြစ်မြင်အောင်ရှုဖို့ဆိုပြီးတော့မြတ်စွာဘုရားကဟောထားတယ်။ဟောထားလိုက်တော့ဒီအထက်ကဆရာတော်မြတ်ကဒီဥပမာစကားရကဘာကိုဆိုလိုတယ်လို့နည်းရင်နွားတဲ့ယောက်ျားအဖို့နွားကိုသွေးမွေးသုတ်တဲ့အခိုင်အပိုင်းမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။နွားကိုသတ်ဖို့ရန်အတွက်သမဲ့နေရာကိုဆွဲခေါ်သွားတဲ့အခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။သမဲ့ခြေတိုင်းမှာခြေထားတဲ့အခါလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။နားလိုက်တဲ့အခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။သတ်ပြီးလို့အသေးကောင်ကြီးတွေ့တဲ့အချိန်ခါမှာလဲနွားဆိုတဲ့အမှတ်တင်ညာရှိတယ်။ဒါပေမဲ့ဒီနွားကိုဖြစ်ပြီးတော့အသားတစ်ချက်အယူတစ်ချက်ဘူရင်သေးရင်တဘုံကြီးတဘုံကြီးပုံပြီးတော့လက်မလေးပြပေါင်းစုံတဲ့နေရာမှာသွားပြီးရောင်းလိုက်တဲ့အချိန်ကနွားဆိုတဲ့အမှတ်စင်ညာပြောက်ပြီးတော့နွားသားဆိုတဲ့အမှတ်စင်ညာထိုးယုံကျဲ့ရဲ့တန်တမှာဖြစ်ပေါ်လာတဲ့ လူတွေဒီငါးချီမှာနွားဝယ်တယ်လို့စိတ်ချက်မဖြစ်ဘူးနွားသားလည်းဝယ်နေတယ်လို့ပဲစိတ်ချက်ဖြစ်တယ်ငါးကလည်းနွားရောက်နေတယ်မဟုတ်ဘူးနွားသားကိုပဲရောက်နေတယ်ဆိုတဲ့စိတ်ဖြစ်တယ်အဲ့ဒီပုံစံတည်းမှာယောဂဝါစရယဟန်တော်ဒီတဲ့ဒီခန္ဓာကိုယ်ကြီးမှာဖြစ်ရှိတဲ့ပထဝီဓာတ်အဘောဓာတ်ဒေသောဓာတ်ဝါယောဓာတ်ခေါ်တဲ့ဓာတ်ကြီးလေးပါးကိုချုပ်ပတ်သုံးသပ်လိုက်တဲ့အပိုင်းမှာငါးတူပတ်ယောက်ျားမိမှာပုဂ္ဂိုလ်သတ္တဝါဆိုတဲ့သတ္တသိညာတွေကိုသွားရမယ်ယုံပရမအစိတ်ကိုယ်တိုင်ဉာဏ်အမြင်သိရမယ်ခဏခေါ်တဲ့အတုံးခဲတဲ့အကုန်လုံးပြိုပွဲသွားရမယ်အစိတ်စိတ်ဘဝမှပွင့်တော့အောင်ရှုရကဲဘယ်လိုရှုမလဲပထဝီဓာတ်ဆိုတာကမာကျန်လေးပျော်ချောပေါ့ဆိုပြီးတော့သဘောတရား၆ခုအာဘောဓာတ်ကယုတိပွင့်စည်းဆိုပြီးသဘောတရား၂ခုသိသောဓာတ်ကပုံဝေးဆိုပြီးသဘောတရား၂ခုဝါယောဓာတ်ကထောက်ခံတုံးခံဆိုပြီးသဘောတရား၂ခုပေါင်းလိုက်တော့သဘောတရား၁၂ခုမမှုတင်ကြတဲ့တဏှာကဆိုပြီးမာရတဲ့ဘောကျမ်းမှုတင်ကြတဲ့တဏှာကဆိုပြီးကျမ်းတဲ့ဘောလေးမှုတင်ကြတဲ့တဏှာကဆိုပြီးလေးတဲ့ဘောကျောမှုတင်ကြတဲ့တဏှာကဆိုပြီးပြောတဲ့ဘောကျမ်းမှုချောမှုတင်ကြတဲ့တဏှာကဆိုပြီးချောတဲ့ဘောပေါ့မှုတင်ကြတဲ့တဏှာကဆိုပြီးပေါ့တဲ့ဘောတွေကိုဒီလိုလုံးမိအောင်ခြေသုံးကောင်းဆုံးရှုရပါတယ်ပြီးပြီဆိုတော့မှဘုံမှုတင်ကြတဲ့တဏှာကဆိုပြီးဘူတဲ့ဘောအင်းမှုတင်ကြတဲ့တဏှာကဆိုပြီးအေးတဲ့ဘောဒီလိုလုံးမိအောင်ရှုထောက်ခံမှုသင်ကြားတဲ့တဏှာကဆက်ပြီးထောက်ခံတဲ့သဘောတွန်းခံမှုသင်ကြားတဲ့တဏှာကဆက်ပြီးတွန်းခံတဲ့သဘောဒီလိုလုံးမြင်အောင်ရှုနမူနာလေးတစ်ခုပြောမယ်ကိုအသက်ရှူကြည့်ပါခေါင်းအလယ်လုံးမှာစိတ်ကိုကတ်ထားကြည့်အသက်ရှူသွင်းလိုက်ရင်တွန်းဝင်သွားတဲ့သဘောအသက်ရှူထုတ်လိုက်ရင်တွန်းနေတဲ့သဘောအပေါ်သွားတဲ့အောင်သားကိုဖိကြည့်လိုက်ရင်တွန်းနေတဲ့သဘောဓာတ်ရင်းသင်ရှားတယ်အဲဒီလိုတွန်းခံမှုသင်ကြားတဲ့တဏှာကဆက်ပြီးတွန်းတဲ့သဘောထောက်ခံမှုသင်ကြားတဲ့တဏှာကဆက်ပြီးထောက်ခံတဲ့သဘောဒီလိုလုံးမြင်အောင်ရှုပါမန္တန်လေးပြောချောဖို့ဘူအင်းထောက်တော့ဆိုတဲ့ဒီသဘောတရားစကုကိုညာနဲ့မှမြင်အောင်တလုံးစီတလုံးစီဤသုံးကောင်းသောရှုနိုင်ရင်ထပ်ခါတက်ခါရှုခရင်ဖွဲ့စည်းတဲ့သဘောပေါ်လာမယ်။ဒီကုလုံးကိုကျွန်းနေစိတ်ထားလို့တင်းကျပ်နေတဲ့သဘောတစ်ခုပေါ်လာမယ်။ဖွဲ့စည်းမှုနင်းရရင်သွားရင်တို့ရှာရင်တို့ရှာလေတို့လို့တဏှာကဆက်ပြီးတွင်ယူနေတဲ့သဘောယူစီတဲ့သဘောထင်ရှားတဲ့တဏှာကဆက်ပြီးယူတဲ့သဘောကိုယူစီတဲ့သဘောကိုကြည့်လိုက်ရင်ဒီကုလုံးမှာသွေးရည်စိစိနေတဲ့ပုံစံအတိုင်းယိုသိနေတဲ့သဘောကိုမြင်နိုင်ပါတယ်။ယိုသိတဲ့သဘောဖွင့်ရှိတဲ့သဘောကအာဘောဓဖောင်းလိုက်တော့ဓာတ်ကြီးလေးပါဆုံးသွားပြီ။ဆုံးသွားရင်မာကျန်လေးပြောချောဖို့ယိုသိဖွင့်ပြီးပွေးထောင်တော့ဆိုတဲ့ဒီစေတနာတော်အစဉ်အတိုင်းခက်ခက်ခါရှုရှုနိုင်လို့ဒီမိနစ်အတွင်းမှာဒီစနေလုံးကနှစ်ခေါက်သုံးခေါက်လောက်ရှုနိုင်ပြီဆိုရင်တော့ဒီလိုလုံးကအပေါ်ကနေစဉ်ကြည့်တဲ့ပုံစံစနစ်ဖြင့်ခြုံကြည့်ရပါတယ်။အဲ့လိုချုပ်ကြည့်လိုက်တဲ့အချိန်ကမှမာကျန်လေးပြောချောဖို့ယုံကြည်ပါသည်မူရတော်တို့တဲ့ဒီသဘောတရားစနစ်ကိုညံနေမှပြန်ပြီးလုံးလုံးပေါ်လာပြီဆိုရင်တော့ဘာလုပ်ရမလဲမာကျန်လေးပြောချောဖို့ကိုကြည့်ပြီးပထဝီဓာတ်ယုံကြည်ပါသည်ကိုကြည့်ပြီးတော့အာဘောဓာတ်အမိဘိတိသောဓာတ်ထောင်းတုံးကိုကြည့်ပြီးဝါယောဓာတ်ဆိုပြီးလေးချက်ပြောင်းရှုရတယ်အဲ့လိုပြောင်းပြီးသမာဓိထလုံးလိုက်တဲ့အချိန်ကမှဓာတ်ကြီးလေးပါအာယုန်နဲ့ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်နေပြီဆိုရင်တော့ဘာလုပ်ရမလဲအဲ့ဒီသမာဓိကိုခိုင်ကအောင်ဆက်လက်ပြီးထူထောင်ရတယ်ထူထောင်လိုက်တဲ့အချိန်ခါမှာခန္ဓာကိုယ်ကြီးပြောက်ပြီးတော့ဓာတ်ကြီးလေးပါအစုပေါ်အတုံးခဲအတုံးလိုက်ခဲလိုက်ပြီးတွေ့နေတယ်အဲ့ဒီအတုံးခဲမှာတည်ရှိတဲ့ဓာတ်လေးပါပေါ်မှာပဲဘာဝနာစိတ်ကိုညီဝဆက်ကပ်ပြီးကြီးနေအောင်သမာဓိကိုဆက်လက်ထူထောင်နိုင်ခဲ့ရင်ခန္ဓာကိုယ်ကြီးကမိခိုးခဲ့သို့နော်အခိုးလေးကြီးအခိုးတုံးကြီးအသွင်ဖြစ်မြင်လာတဲ့အဲ့ဒီမိခိုးခဲ့သို့အခိုးတုံးကြီးမှလည်းတည်ရှိနေတဲ့ဓာတ်လေးပါကိုလည်းဆက်ပြီးသိသိနိုင်ခဲ့ပြီလို့သမารီကိုဆက်နဲ့ချွတော်နိုင်ခဲ့မယ်ဆိုရင်ဝါခွန်ဆိုင်လိုဖြူနေတဲ့အဖြူတုံးခဲကြီးတွေ့လေအဲ့ဒီအဖြူတုံးခဲကြီးမှလည်းတည်ရှိတဲ့ဓာတ်လေးပါးကိုဆက်နဲ့သိသိနိုင်ခဲ့ရဲ့တော့ရှုကျင်တော့ကြံကျင်ခဲ့ဆိုရှင်နေတော့ဘာနေတဲ့အကြီးတဲ့အတုံးခဲကြီးကိုသွားတွေ့ရင်ငယ်တော့ဖတ်တော့မှန်တော့လို့ကြည်နေတဲ့အကြီးတုံးခဲကြီးကိုသွားတွေ့တယ်အဲ့ဒီအကြီးတုံးခဲကြီးမှတည်ရှိတဲ့ဓာတ်လေးပါးကိုသိသိပြီးတော့ဆက်နဲ့သမารီချွတော်မှာမာကြီးတုံးခဲလေလို့မြင်တာခொနကခုံကြီးပြောခဲ့တဲ့မျက်စိကြီးနာကြီးနှာခေါင်းကြီးရှာကြီးခွန်ကြီးခေါ်တဲ့ဒီအကြီးတက်တွေကိုယုံလောကမှာမျက်ရှင်က၅မျိုးခွဲခေါ်ထားပါတယ်အဲ့ဒီတည်းမှာခွန်ကြီးတက်ကတော့ဒီကုလုံးအနံပြရှိတဲ့အတွက်ခဏခေါ်တဲ့အတုံးခဲမပြိုခင်ဒီကုလုံးကိုခြုံကြည့်လိုက်လို့ချင်းဖန်တုံးမှန်တုံးရင်ခဲတုံးတို့အကြီးတုံးခဲလေကြီးသွားတွေ့ချင်းဖြစ်တယ်အဲ့ဒီအတုံးခဲကြီးမှာတည်ရှိတဲ့ဓလေးပါကိုဆက်လက်သိသိလိုက်တဲ့အခါဒီအကြီးတုံးခဲတဲ့ကနေပြီးတော့အကြောင်းလေးလေးကတစ်ဖက်ဖြစ်နေဖြာထွက်လာတာတွေ့ပြီအဲ့ဒီအချိန်ကမှအာကန္တခေါ်တဲ့အကြအပေါက်ကလေးကိုမြင်အောင်အလေးရောအကူညီဖြင့်ထိုးပြီးကြည့်လိုက်တဲ့အခါအာကန္တခေါ်တဲ့ယုတ်ကလတို့ရဲ့အကြအပေါက်ကိုတွေ့ပြီးဆိုသည်နှင့်ဒီပင်ကျဲတဲ့ယုတ်ကလကလေးတွေကိုဆက်တွေ့ပြီတွေ့လိုက်တဲ့အချိန်ကမှယုတ်ကလတစ်ခုတစ်ခုမှ ဗဒဝိဒအဘောဒတိသောတဝါယတခွဲ့တဏှိလေးပါးကိုစတင်သိသိရပါနဲ့အရင်လိုတဏှိလေးပါးကိုသတိတတ်ကြသိသိနိုင်ပြီဆိုရင်မျက်စိနာတာဆရာကိုနှလုံးထောက်ကနာလုံးမှာတည်ရှိနေတဲ့ယုတ်ကလတိုင်းမှာလက်လည်ပြီးတော့တဏှိလေးပါးကိုသိသိရယုတ်ကလတင်ကိုခွန်းလန်းချလိုက်တဲ့အချိန်ခါမှာကြီးတဲ့ယုတ်ကလမကြီးတဲ့ယုတ်ကလဆိုပြီးနှမျိုးရှိတယ်ဒီနေ့ယုတ်ကလမှလည်းဓလိပမကြီးတဲ့ယုတ်ကလမှလည်းဓလိပဆက်လက်သိသိရအဲ့ဒီလိုသိသိနိုင်ရင်ပရမတ်ထသစ္စာနဲ့ပဲပရမတ်ဖက်ကိုဉာဏ်ဆက်ရောက်ပြီးဖြစ်ပါတယ်ရောက်စားပဲရှိသေးတယ်နော်အဲ့ဒီမှာဆက်ပြီးတော့ကလတိုင်းကလတိုင်းမှာအယောင်လေးတွေရှိတယ်အနံ့လေးတွေရှိတယ်အရသာလေးတွေရှိတယ်အစီအစဉ်ဩဇာတက်ခေးတွေရှိပါတယ်အဲ့ဒီအစဉ်အနံ့ရသာဩဇာအစက်ရှိတဲ့ယုတ်ကလတွေကိုဥပါဒယုတ်လို့ခေါ်ပါတယ်ဓာတိလေးပါကိုတော့ဘုဒ္ဓယုတ်လို့ခေါ်တယ်အဲ့ဒီဘုဒ္ဓယုတ်ဥပါဒေဓာယုတ်တွေကိုယုတ်ကလတဲ့ယုတ်ကလတဲ့မှာဒွါရံချုံပွားလုံးမှာဆက်ဆက်ပြီးသိသိရတယ်။သိသိလို့အောင်မြင်ပြီဆိုလို့ရှိရင်တော့ယုတ်ကမထအကျဉ်းကြီးဖြစ်ပါတယ်။အဲ့ဒီကနေအကျဉ်းကြီးကိုကျင်တယ်ဆိုရင်တော့သံမင်းမွေးခြင်းခြင်းသက်လက်သက်သွားရင်အစရှိတဲ့32ခုတတ်တာ42ခုတတ်တာအစုပုံမြင်မှလည်းဓာကြီးလေးပါကိုမြင်အောင်သိသိနဲ့ရင်ကလပ်အုံလေးတွေတွေ့ပြီးအဲ့ဒီကလပ်တွေဓာခွဲပြီးတော့ကလတ်တဲ့ကလတ်တဲ့မှာတည်ရှိနေတဲ့ဘဒဝီအဘောတိသောဝါယောအစိဏယသာဩဇာအဇတိတဲ့ဘူရိယဥပဒါယုတ်ဒီကိုဆက်လက်ပြီးသိကြရပါတယ်။အသေးစိတ်ရှုခွက်ကတော့ဆရာသမားနဲ့ချင်းကပြီးလိလမအချက်ချက်နဲ့နားလည်မဲ့သဘောရှိပါတယ်နော်။အဲဒီလိုဒွါရံကျော်ပန်းနဲ့52ခုတတ်ပါကြီးတဲ့ယုတ်တရားဉာဏ်ကိုသိသိပြီးလို့အောင်မြင်ပြီးဆိုလို့ချင်းတော့မလိုပါနဲ့။တာရူပအာရမဏကတဝဥပ္ပနာဝိနာသင်္ကြန်တကရဝိညာဉ်နဲ့သာဣဒအရူပံဒီပရိသိဉ္စိတောအနိစ္စတိတောပတ္တိစသဖြင့်အဲ့ဒါသာလိနီရဲ့သက္ကရာကညွှန်ပြထားတဲ့အတိုင်းဒီယုတ်တရားတွေကိုအာယုံယူပြီးဖြစ်ပေါ်လာတဲ့ဝိညာဉ်တရားနိခါရဝိညာဉ်ခေါ်တဲ့အနတ္တရားတွေကိုလည်းဆက်လက်သိသိရပါတယ်။မင်းကြီးကိုစနစ်ကတော့ဆရာသမားများနဲ့ချင်းကပ်ပြီးတော့ပဲနေလာပါနော်။အဲဒီလိုယုတ်နေနန္ဒီကိုသိသိပြီးယုတ်တရားတွေကရူပခန္ဓာနန္ဒီအနေကဝိညာဉ်တဘုံ၊သိညာတဘုံ၊သင်္ခါရတဘုံ၊ဝိညာဉ်တဘုံပုံလိုက်လို့ရှိရင်နာခန္ဓာလေးပါပုံလိုက်တော့ခန္ဓာဘယ်နှပါးဖြစ်သွားလဲ။ခန္ဓာ၅ပါးအရင်ကလည်းငါဘာယုံနေတဲ့ရည်ကိုပဲ32ပုံထပ်ပြီးပုံလိုက်လို့ရှိရင်အာရဏ12ပါးဖြစ်ပြီးအရင်ကယုံနေတဲ့နန္ဒီကိုအဲ့ဒီလိုသတိတင်ကြသိသိပြီးတဲ့ပုဂ္ဂိုလ်ကနောက်တဲ့ဆင့်တက်ပြီးတော့ဘာလုပ်ရမလဲနော်နောက်တဲ့ဆင့်တက်ပြီးလုံးဝမဲ့လုံငန်းခွင့်နဲ့ပတ်သက်လို့ညဇောဘုရားကတတိမရံဒေသနာတော်မှာဘယ်လိုခေါ်ထားလဲဣတိအစ္ဆန္တောဣတိဣဇဒဝါကာယေကာယ ानु ပတိဝိဟရတိဗိဓဝါကာယေကာယ ानु ပတိဝိဟရတိဣဇဒဗိဓဝါကာယေကာယ ानु ပတိဝိဟရတိဣဇဒမှာလည်းယုတ်တရားဏ္ဍရားတွေကိုသိသိပါဝိညာမှာလည်းယုတ်တရားဏ္ဍရားတွေကိုသိသိပါဆိုပြီးတော့ဒီလိုဆက်လက်ပြီးခေါ်ထားဣဇဒဗိဓဇမျိုးလုံးမှာလည်းယုတ်တိဏ္ဍရားကိုတက်ကတက်ကသိသိပါလို့ဒီလိုခေါ်ထားကဲဣဇဒကောဗိဓကောယုတ်တိဏ္ဍရားသိသိပြီဆိုရင်နောက်တစ်ဆင့်တက်ပြီးတော့ဘာလုပ်ရမလဲသမုဒိယဓမ္မ ानु ပါတိဝါကယသမေဝိဟရတိဝယဓမ္မ ानु ပါတိဝါကယသမေဝိဟရတိသမုဒိယဝယဓမ္မ ानु ပါတိဝါကယသမေဝိဟရတိကယသမေကာယ၌ဝါရူပကာယနာမကာယ၌သမုဒိယဓမ္မ ानु ပါတိဝါဖြစ်ကြောင်းသဘောနှင့်ဖြစ်ခြင်းသဘောကိုအဖမှန်ထက်ထပ်သိသိပြီပဲမူလီဝိဟရတိနေလေ၏ကယသမေကာယ၌ဝါရူပကာယနာမကာယ၌ဝရဓမ္မလူပါတိဝပြင်ကြောင်းသဘောနှင့်ပြင်ချင်းသဘောကိုဝါချုပ်ကြောင်းသဘောနှင့်ချုပ်ချင်းသဘောကိုဖမန်းထက်ထရှိသည်ဖြစ်ပေမူလီဝဟရတိနေလေ၏။ကာယသမီးကာယ၌ဝါရူပကာယနာမကာယ၌သမုဒိယဝရဓမ္မလူပါတိဝဖြစ်ကြောင်းသဘောနှင့်ပြင်ချင်းသဘောချုပ်ကြောင်းသဘောနှင့်ချုပ်ချင်းသဘောကိုဖမန်းထက်ထရှိသည်ဖြစ်ပေမူလီဝဟရတိနေလေ၏။ဒီလိုဟောထား။ဒီဘက်ကတော့ပြည့်စရာပရိက္ခဉာဏ်သမဒနညာဥရိယပြညာဆိုတဲ့ဒီညာသုံးပါးကိုစုပေါင်းပြီးမြတ်စွာဘုရားဟောကြားထားတော်မူခြင်းဖြစ်ပါတယ်။ဒီတော့ဒီပြည့်စုံပရိက္ခညာဆိုတာကခொနကယုတ်တိဉာဏ်ဉာဏ်ကိုဣဇ္ဇတဖိတ်တဲ့သဏ္ဍာန်မှာသိသိပြီးတဲ့ပုဂ္ဂိုလ်ကဒီယုတ်တရားဏ္ဍရားတွေကိုဒီဘာကြောင့်ဖြစ်နေသလဲဆိုတဲ့အကြောင်းတရားတွေကိုတိစင့်ချက်ပြီးရှင်းပြရ။အဲဒီလိုအကြောင်းတရားတွေကိုတိစင့်ချက်ပြီးရှင်းပြတဲ့အပိုင်းမှာရှားပေပုံဤစနစ်နဲ့ပတ်သက်ပြီးမြတ်စွာဘုရားလေနီဟောတာပါလေပရိသမီရံမဲ့ပါဠိတော်ကြီးမှာလာတဲ့နီးနဲ့ပေါင်းလိုက်တော့၅နီးဖြစ်ပါတယ်။အဲဒီ၅နီးတဲ့ကအခုလက်ရှိမိမိတို့ဝိဇ္ဇုံပံမှာထူထောင်နေတဲ့ကံကြီးရှိပါတယ်နော်။ဒီနေ့တရားကြီးတွေမကြီးတဲ့ဒါနကောင်းမှုကုသိုလ်တွေပြုခဲ့ကြပြီးဖြစ်တယ်။ဆုတောင်းနေတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိမယ်ဆုမတောင်းတဲ့ပုဂ္ဂိုလ်လည်းရှိခြင်းရှိမယ်။ 什么当中嘞？谁也看个，谁当个不了？谁也看个，该做个谁抢眼嘞？有啥个？俺讲的呀，俺平常工作那么比了，我们不得在路把修的，把马车都修个翻嘞。说路那个，路过那个咱今天不管的工作，因为张照片刚门口都有个人，路了地马里嘞，那路地马里嘞，怎么里个？为啥？说不管工作在咱们里嘞，怎么个？在那谁个比说你嘞，怎么个？出发了。因为咱的那五百三个钱，刚比了三个多人，我说六张钱，二三十的，咱那不走，谁那里给我比走，比同人出价的。说咱那不走，谁那欧洲那个能看到就好了。明明苗岭到的，你的六百那个二三十的，不管这个个皮包，那欧洲比没那一点，底下的皮筋的，六百能看到就好了。一能看到底下的，你在底下的，他们那皮筋别多的，没捏住，多少？这个皮筋变多的健康嘛，弄得些明明苗岭长长你的，如果那个走的，酒店里看到我把这个皮筋弄的酸硬干嘛？那几个有那什么有那兵马在出片多的，哎你酸硬到底里过了干了，可把人放了脚，为啥？跟那五百单你看那干手比较牢固。现在这每天在那个有点难的过日子，家谁谁那个不过个？哎，你有难的过日子，心情也烦嘞。我那个明明收账为了搞不过都丢开了，情感嘛，收账你嘞，情感嘛，如果那个了，你把你的欧洲个为啥那五百单五少你的，你的账我阿哥哥做为的，这一生利息撇的，算了你的，不多做为的，这算了你那个不多做为的，这一生撇怕嘞。哎，你不能说为的这些是难的呀？你还不能说为的这些是难的呀？你那个等你了，后面没一个人，你别过担心，你了有点难的过的日子，等你到了一个健康嘛。啊，你说这个你讲了，没那那那做，而且用那个等你那个也都没那那那做健康嘛，秘密，有种有种在的，刚你几个人不？哎，你刚刚你如果不去试没？啊，讲的也是的，这你赶紧专业再请教。啊，这个这个你讲了，没那那那说，啊，情感里嘛，还有你那笔钱嘛嘞，刚刚嘛，你没给你没搞的，还有多没有这个，还有这没有没有那笔了，听得烦嘞。啊，你听人家情感嘛，我不嘛，算了你个的，刚刚啊就不要买，所以你算了你的，帮你做了这方便笔，啊，你看那六年之后，还有你还那笔搞起的烦嘞。东坡三路中个烧乌的、六百五度的、六干不过的，还有那把拉皮破筋的破筋的，破开那些都六里的筋干嘛？明明过的六里你的缝里的破烂，哎，六里的缝里嘛，表皮了，那里把筋子也破了。哎，那里把筋子里了，有不啦？缝里的六里的筋干嘛？你有不啦？这打破皮了，还要我做嘛？这些你的有这个这些的筋子呀？人家来了，还要我这个真心待你，所以说还要我这个每天去管你的，真心不能不拿一个来真心留下。哎，你不会不拿一个真心留，阿弥陀佛，你这是老高的，不会不拿一个七百多斤的，你没别拿块，人家你别给我送进来，哎，你个几两银？没得你阿对嘛，把多少钱的骗你的，别人不多少为的，真心的骗你的，说他个阿弥陀佛，真心留下吧。哎，你看嘛。如果我牛根叫你的自己的来破烂没？哎，如果了，如果你骂你的多么，要讲明白了，你骂你的多么个为啥？说要讲明白，我不觉得这么你的多么个，但那谁敢说你的多么个无关的？因为啥的那无关的，你怎样比着算？六个人专业，你算就你的工作岗位的，真是累的个，你看了，说你看了家里出去多的，你看嘛。你莫看那个嘛，不是那里看那个嘛，那些的有的那些个平时那些专业干嘛在里头，有男生嘛，有男兵嘛，他出去做的，哎对，你干嘛在里那个干帮了一个？为啥？跟那不把那那看了干，所谓的江边干部去办的。你江边里叫你不把不是那里那一些平常嘛，有的那里平时平时就是讲三十几啊，三十几那个批评出来对待看嘛，多情看嘛，你为啥的那五百单你看了感觉，那是你不啊不理咱的情看嘛？看那俺们有点难点的，心里两个明明说的，我把个为啥的那五百单你看了感觉个讲的，一般嘛低薪的有点难点，低难的有点难点的个，有点三十几，你都讲究这个东西啊嘛？哎，讲究东西的，白年不才了，那么哪里这个工艺？ သုမေတ္တာသီရိအကြောင်းလေးကိုနည်းနည်းဟောဖို့ညီမထားပါတယ်နော်သုမေတ္တာသီရိဆိုတာကတော့ခွန်ကြီးတို့ဒီသံဃာတော်မှာပရိသံဃိတဉာဏ်လေးပါးနဲ့တကောအရတ္တမေအရတ္တဘုကိုယက်တိသွားတဲ့အမျိုးကောင်းသမီးတဦးဘိက္ခုနီမတဦးဖြစ်ပါတယ်သူရဲ့အတိတ်ဇာတ်ကြောင်းလေးကိုပြန်ပြောင်းပြီးကြည့်နေတဲ့အချိန်ခါမှာဟိုကောဏ္ဍဂုံမြတ်စွာဘုရားလက်ထက်တော်အချိန်ခါတုန်းကမိတ်ဆွေသုံးဦးတို့စုပေါင်းတိုင်းမြင်ပြီးတော့ကြောင်းတကြောင်းသံဃိကကြောင်းအញ្ញံတစ်ခု၆လုံးပြီးပြုတန်းခဲ့အခုကျအဖားနဲ့ဒီကဘာမှာကကုသန္တမြတ်စွာဘုရားကောဏ္ဍဂုံမြတ်စွာဘုရားကတ္တဗ္ဗမြတ်စွာဘုရားဘောရမမြတ်စွာဘုရားဆိုပြီးတော့ဘုရားလေးစုပွင့်ထွန်းပေါ်ပေါက်တော်မူပြီးဖြစ်ပါတယ်။ကာကုသတ္တမြတ်စွာဘုရားဒီလူတို့တတအဖြစ်၄000တန်းမှာပွင့်ထွန်းတော်မူခဲ့ပါတယ်။ကောရကမဏမြတ်စွာဘုရားကလူတို့ရဲ့တတအနည်း3000တန်းမှာပွင့်ထွန်းပေါ်ပေါက်တော်မူခဲ့ပါတယ်။ကာသမမြတ်စွာဘုရားကလူတို့ရဲ့တတအနည်း2000တန်း၊ဘုန်းကြီးတို့ဘောရမမြတ်စွာဘုရားကလူတို့ရဲ့တတအနည်း100တန်းမှာပွင့်ထွန်းပေါ်ပေါက်တော်မူခဲ့ကြတာဖြစ်တယ်။ဒီမျိုးပေါင်းသမီးကတော့သုမေတ္တာသီရိအမည်ကြီးနေတဲ့ခေရီမအလောင်းလျာဖြစ်တဲ့အမျိုးသောသမီးကကောဏဂမဏမြတ်စွာဘုရားလက်ထက်တော်ကစန့်ခြင်းပြီးတော့ဗာရမီကောင်းမှုကုသိုလ်မျိုးစိတ်တွေကိုပြုစုပြုထောင်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လူတို့တဏှာအဖြစ်အနည်း3000တန်းမှပွေတွန်းပေါ်ပေါက်ခဲ့တဲ့လူသားတို့လည်းဖြစ်တယ်အနည်း3000တန်းမှပွေတွန်းပေါ်ပေါက်တော်မူတဲ့ကောဏဂမဏဘုရားရှင်သံဃာတော်မှာယုံကြည်တရားအပြည့်အဝဖြစ်ရှိကခွင့်ရပ်ပြီးတဲ့အမျိုးသောသမီးတို့လည်းဖြစ်ပါတယ်သံဃိကအရင်ကြောင်းတဲ့တကုတ်ကိုဒီတော်ပန်းရှင်ပြီးတော့ဒီကြောင်းတော်ကိုဘုရားမူရှိတဲ့သံဃာတော်အားရှုတော်ပူဇော်ဖြင့်ပူတယ်။ဒါကသူ့ရဲ့ဆရဏမျိုးစီကောင်းဖြစ်ပါတယ်။သို့သော်ဒီဆရဏမျိုးစီကဘဝဘုံများစွာဇက်တဲ့အကျိုးပေးပါတယ်။လူချမ်းသာ၊နတ်ချမ်းသာ၊ပြမချမ်းသာဆိုတဲ့ဒီအချမ်းသာဒီဒုက္ခတွေကိုလည်းအကျိုးပေးတယ်။နောက်ဆုံးဘဝမှာလည်းဒီကြောင်းလူခဲ့တဲ့ကောင်းမှုကုသိုလ်ကံစေနာကပဲသူ့ရဲ့ပြိတ္တန်ရဲ့မျိုးစီကိုဖြစ်စေတယ်ဆိုတဲ့သူကိုယ်တိုင်ဝန်ခံပြီးတော့ဟောကြားထားပါတယ်။ကံတစ်ခုကိုသတိပြန်ကြအောင်မြင်မြင်ထူထောင်လိုက်တဲ့အချိန်ခါမှာဒီကံကအကျိုးအာနိသင်ပေးပြီဆိုရင်တန်ရှင်းသင်္ကြန်လေးနဲ့ဒီကံဒီဇက်တဲ့အကျိုးပေးတတ်တဲ့သဘောရှိတယ်။ဘဝဘုံမြတ်စွာဘုရားနဲ့ဇက်တဲ့လိုက်ပြီးအကျိုးပေးတတ်တယ်။ဘာကြောင့်လဲ?ဒီတိုင်းကကြောင်းကြောင်းကိုဆောက်လို့လူတိုင်းရဲ့အချိန်ခါသံဃာအရာတစ်ခုကိုဆောက်လို့လူတိုင်းရဲ့အချိန်ခါမှာမလူမီရှိဖို့မှလည်းကုသိုလ်ဇောဝိဓိစိတ်အစဉ်တည်းများစွာဖြစ်ခဲ့လူတိုင်းရဲ့အချိန်ခါမှာလည်းကုသိုလ်ဇောဝိဓိစိတ်အစဉ်များစွာဖြစ်ခဲ့လူတိုင်းပြီးတဲ့နောက်ပိုင်းကာလမှာလည်းကုသိုလ်ဇောဝိဓိစိတ်အစဉ်များစွာချက်ကတက်ကပြညာတိုင်းဖြစ်နေပါတယ်ဒီလိုကုသိုလ်ဇောဝိဓိစိတ်ကဇောဝိဓိတစ်ခုတစ်ခုအတွင်းမှာတည်ရှိတဲ့စေတနာတစ်ခုတစ်ခုဒီဘဝတစ်ခုတစ်ခုကိုအကျိုးပေးနိုင်တဲ့ဆိုရင်ရှိဒါကသူ့ရဲ့ဆရဏမျိုးစီကောင်းဒီဆရဏမျိုးစီကောင်းကသီလကြီးဟူသောမြေပေါ်မှာယက်တည်ပြီးတော့ကျင့်ကြံစိတ်ပြုတ်ခဲ့တဲ့အတွက်အလွန်အားကောင်းမောင့်တန်နေတဲ့ဆရဏမျိုးစီကောင်းတစ်ခုဖြစ်တဲ့ဘောနကမ္မနာဘုရားရှင်လက်ထက်တော်အချင်းကမ္မသီလကြီးကိုလည်းသူကတကယ်နဲ့ဆင်ခြင်အောင်ဖြစ်ကျင်တော်မူခဲ့တဲ့ဆိုတော့ကောင်းတစ်ခုဖြစ်ဒါရင်လားဆိုတော့မကသေးဘူးဒီကောဓမမြတ်စွာဘုရားသံဃာတော်တွင်မှသူကပရိသမိတ္တဉာဏ်လေးပါးနဲ့ကိုအရတ္တမအရတ္တဖုံကိုရရှိတဲ့သူတော်ကောင်းတူဦးလည်းဖြစ်ပါတယ်။ဒီသူတော်ကောင်းတို့ရဲ့ဓမ္မတာကဖြည့်ကျင့်ရမယ့်အင်္ဂါရ၅ခုရှိပါတယ်။နံပါတ်1အတိကမမဉ္ဇဉ်ပုံဉ္ဇဉ်ကိုရရှိခြင်း၎င်းကတော့ဒီနောက်ဆုံးဘဝအခုကောဓမမြတ်စွာဘုရားလက်ထက်တော်အချိန်ခါမှာသူရရှိတဲ့မဉ္ဇဉ်ပုံဉ္ဇဉ်နဲ့ဆိုင်ပါတယ်။ဒါကတော့ရှိခြင်းဘဝနဲ့မဆိုင်ဘူး။ဒါပေမဲ့ရှိခြင်းဘဝမှာသူဖြည့်ကျင့်ရမယ်အကြောင်းအရာတွေကဘာတွေလဲ?နံပါတ်1ပရိယတ်တိဘုရားရှင်ရဲ့ပါဠိတော်တွေကိုသင်ယူခြင်း။နံပါတ်1ပရိပု္ပ္ပံထိုဘုရားရှင်ရဲ့ပါဠိတော်ရဲ့အနက်အနည်းတွေကိုဖွင့်ဆိုကြောင်းဖြစ်တဲ့အတ္တကတ္တဒီကိုခက်ခဲတဲ့အရာတွေကိုစနစ်တကျသင်ယူခြင်း။ဒါတွေကသိအရေးကြီးပါတယ်နော်။ဒီကကြီးတွေဒီကကြီးတွေမညာပုံညာကိုတော့လိုခြင်းနဲ့ဒီပါဠိတော်ရဲ့အတ္တကတ္တဒီကိုသောဘုရားဟောနေတဲ့ဒီပြည့်စုံတဲ့ကိုသင်ဖို့ကြတော့စိတ်ဝင်စားဘူးဆိုရင်ဖြစ်နိုင်ပါမလား?မဖြစ်နိုင်ဘူး။ဥပမာခွန်ကြီးပြောမယ်။ရုပ်28ပါးတခါကြီးရွှေ့ခြင်း။ရုပ်28ပါးဆိုတာဘာဆိုတာမသိခင်ဘယ်လိုရှိမလဲ?ပြောပါမလား?မပြောဘူးနော်။ဓာတ်ကြီး4ပါးရွှေ့ခြင်းနဲ့ဓာတ်ကြီး4ပါးကဘာလဲ?ဘယ်လိုရှိရမလဲ?မသိဘူး။ရှိလို့ရပါမလား?မရနိုင်ဘူး။ဒါကိုသတိထားကြနော်။ဒီတော့ဒီပရိယတ်နဲ့ ပရိယတရားစုတွေကိုသိယူခြင်းပရိယတရားတို့ရဲ့အလက်အလေးပဲခြင်းကိုသိယူခြင်းဆိုတဲ့ကတော်လေးမဖွင့်နိုင်ပါရဖို့အတွက်တော်လေးကြီးကျယ်တဲ့အထောက်အကူတစ်ခုဖြစ်နောက်တစ်ခုကသဝနာတရားတော်ကိုနာယူတဲ့အချိန်ကမှယောသိလိစ္ဆာတဲ့စိတ်ဓာတ်ဖြင့်ယောသိတိကံကံချင်းချင်းဖွင့်မသသနာယူတယ်ဒါလည်းအရေးကြီးတယ်နောက်တစ်ပါးအရေးကြီးဆုံးအချက်ကတော့ဘုဗ္ဗယောဂဖြစ်ပြီဘုဗ္ဗယောဂဆိုတာကလည်းဘုဗ္ဗယောဂနာမဘုဗ္ဗဗုဒ္ဓံသတိကရပိသံကထဘာဝေနယာဝအနုလောမကုသလကိုသမိပန်တဝဝိပဒနာအနုယောဟောဘုဗ္ဗယောဂဆိုတာကရှင်းရှင်းပြပြလို့ရသာသနာတော်တွင်ဘကတပိသံကထဝိတိကိုဖြစ်ခြင်းနှစ်ရက်အနုလောမညာကုသလဘုံညာတို့ရဲ့အနိဗ္ဗာန်မှာတည်ရှိတဲ့သင်္ခါရုပ္ပကညာတို့တိုင်အောင်ဝိပဒနာဘာဝနာကမ္မထံကြီးကိုစီပြန်ခဲ့ဖို့ခြင်းဆိုတဲ့ဒီအကြောင်းတစ်ခုဖြစ်ပါတယ်ထာကြောင့်ဒီသုံးမိတာသေရီအလောင်းလျာဖြစ်တဲ့မြေကောင်းသမီးဟာလည်းအနှစ်သုံးသုံးတိုင်တိုင်ကကောဏကမနာဘုရားရှင်ရဲ့သာသနာတော်နဲ့ဆုံးတွေ့ခဲ့ရပြီးကျောင်းတိုင်တစ်ခုကိုမိတ်ဆွေတွေနဲ့စုပေါင်းပြီးတီထောင်ကလှူဒန်းပူဇော်နိုင်တဲ့အစဉ်အတိရာဇာအနန္ဒရဲ့မြေကောင်းသမီးတူဖြစ်တဲ့ဘုရားရှင်ရဲ့သာသနာတော်နဲ့နှစ်ပေါင်းသုံးသုံးလောက်လည်းကျွန်တူခဲ့ရရှိတဲ့အတွက်မိမိရရှိတဲ့အခွင့်အရေးကိုလက်မလွတ်ဆဲသင်္ကာရုပ္ပကဉာဏ်တို့တိုင်အောင်ဝိပဿနာဘာဝနာကမ္မဋ္ဌာန်းတွေကိုသတိဉာဏ်စီမံကျူးစာအထုတ်ခဲ့ပါတယ်။ဒီတော့ဒီသင်္ကာရုပ္ပကဉာဏ်ဆိုတာကတော့ခုခွန်ကြီးဟောနေတဲ့နာမရူပပြိဋ္ဌာန်ဉာဏ်ယုံနာကိုပိုင်းခြားသိခြင်း၊ဣစ္ဆပရိကဉာဏ်အကြောင်းတရားတွေကိုပိုင်းခြားပြီးယူတတ်ခြင်းဆိုတဲ့ဒီဉာဏ်နှစ်ပါးကိုအခြေခံပါတယ်။ယုံနေတဲ့နေသိတဲ့အကြောင်းတရားအကျိုးတရားတွေသိတဲ့အခါကျတော့မှအကြောင်းတရားနေတဲ့ဘောသောဒီယုံနာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းပြင်ပြီးတော့ဝိပဿနာရှုလိုက်တဲ့အချိန်ခါကျမှသမန္တဉာဏ်ဥရိယမြတ်ဉာဏ်ဆက်ပြီးအစဉ်တိုင်းဉာဏ်စဉ်ချင်းကိုသတိမြင့်တဲ့ရှုလိုက်တော့မှသင်္ခါရုပ္ပကဉာဏ်ကိုရောက်ရှိတာဖြစ်ပါတယ်နော်ဒီတော့ဒီသင်္ခါရုပ္ပကဉာဏ်တိုင်အောင်ရောက်ရှိထားတဲ့အခါကျတော့ဒီညုံဏဓမ္မသင်္ခါရတရားတွေကိုလည်းသိရဲအကြောင်းတရားတွေကိုလည်းသိရဲအကြောင်းတရားတွေကဒီညုံဏဓမ္မသင်္ခါရတရားတို့ရဲ့အနိစ္စအကျဒုက္ခအကျအနတ္တအဖြစ်အနိစ္စဆိုတဲ့သိချင်ကြီးဒုက္ခဆိုတဲ့သိချင်ကြီးအနတ္တဆိုတဲ့သိချင်ကြီးတွေကိုလည်းသိနေကြဟောတိုင်းမှဆိုတဲ့အရင်ကအနိဒုညာဉ်တွေကိုသိဖို့ထားတော့သူရဲ့ကျောင်းလူချင်းဆိုတဲ့သရဏမျိုးတွေကသင်ကျေတဲ့သီလတိဟူသောမြေပေါ်မှာယက်တည်ပြီးတော့ဝိပဿနာဉာဏ်ဆိုတဲ့အထွတ်တည်းဆိုရောက်နေတဲ့သင်္ခါရုပ္ပကဉာဏ်ကဲ့သို့သောအထွတ်တည်းဆိုရောက်နေတဲ့ဝိပဿနာဉာဏ်ဒီဖြင့်ဆံရံပြီးမှဣန္ဒနာဝေကြီးတစ်ခုကိုကျင့်မှခဲ့တဲ့အတွက်သုဒ္ဓနာတိအလုံးအဖြစ်မြင်သီလတိဟူသောမြေပေါ်မှာယက်တည်ထားတဲ့အတွက်သီလကလည်းအာတိသောမြေယဥပ္ပါတိတရားပြည့်စုံတဲ့တည်းဖြင့်ဒါနကိုကျေးဇူးပြုဖြစ်ဝိပဿနာဉာဏ်ကြီးခံရပြီးတော့သမထဝိပဿနာဉာဏ်ကြီးခံရပြီးမှကံကိုထူထောင်ခဲ့တဲ့အတွက်ဒီကံကလည်းအလုံးအစင်တည်းမြင့်ဘယ်လိုအစင်တည်းမြင့်လဲဆိုတော့မိမိလှုပ်ထားတဲ့ကြောင်းလိုခေါ်တဲ့ဘိဒ္ဓယုံကြည်တဲ့ကိုလည်းသူကဝိပဿနာရှုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်ခြင်းပြီးဝိပဿနာရှုလို့ရတယ်လူကံပုဂ္ဂိုလ်ဖြစ်တဲ့ဘုရားမုန်းရှိတဲ့တန်ဃာတော်ရဲ့သံတမဘိဒ္ဓချင်းတို့လို့တမန်ပေါ့စုခြုံငုံပြီးယုတ်ပြဏ္ဍီသိသိပြီးတော့သူယုံနာတို့ရဲ့အနိစ္စချက်ဒုက္ခချက်နဲ့တဲ့ချက်ကိုရှုလဲရှုလို့ရတယ်။မိမိရဲ့တန်တမအလှူပေးတဲ့မိမိရဲ့တန်တမဒီရှိတဲ့ယုတ်ပြဏ္ဍီရဲ့ကိုသိသိပြီးတော့ဒီယုတ်ပြဏ္ဍီကိုလည်းအနိစ္စဒုက္ခအနတ္တလက္ခဏာသုံးသန်နေပြီးတော့ဝိပဿနာရှုလို့ရတယ်။ဒီလိုဝိပဿနာဉာဏ်ကြီးခံရပြီးကံကိုထူထောင်လိုက်တဲ့အတွက်ဘာဖြစ်လဲ။ဒီဝိပဿနာဉာဏ်ကြီးကအနိစ္စကိုရှုမဲ့ရင်မာနဇွဲကိုဖြုတ်ခွဲနိုင်တဲ့သွားအရှိအနိစ္စဥပါဒဏ်ဉာဏ်ကြီးကမာနကိုဖြုတ်ခွဲနိုင်တဲ့သွားအရှိဒုက္ခလိုရှုခြင်းဒုက္ခဥပါဒဏ်ဉာဏ်ကြီးကတဏှာဇွဲဒီသင်္ခါရတရားတွေပေါ်မှာဒွေတမင်မောနေတဲ့တဏှာဇွဲကိုဖြုတ်ခွဲနိုင်တဲ့သွားအရှိဒီယုံနာဓမ္မသင်္ခါရတရားတွေကိုအနတ္တလိုရှုခြင်းဒီအနတ္တလိုရှုနေတဲ့ဝိပါဒဏ်ဉာဏ်ကြီးကဒီသင်္ခါရတရားတွေအပေါ်မှာအတ္တလိုဆွဲလန်းနေတဲ့မှန်ရတဲ့ဒိဋ္ဌိဇွဲကိုဖြုတ်ခွဲနိုင်တဲ့သွားအရှိဒီတော့အတိတ်ဘဝတည်းကခံကိုထောင်ခဲ့တဲ့အချိန်ခါမှာတဏှာဇောကဏ္ဍဇောဒိဋ္ဌိဇောဆိုတဲ့ဒီအစွဲတွေကိုပြုတ်အောင်ခံကြီးကိုထူတော်နှိမ်ခဲ့တဲ့အတွက်ခုနောက်ဆုံးဘုရားဥစ္စေဘောရမမြတ်စွာဘုရားသာသနာတော်ရောက်ပြီမဖြစ်လာတဲ့မန္တဝရီကြီးမှကွန်ဆတ်အမည်ရှိနေတဲ့ရှင်မင်းကြီးရဲ့အခမထေတိမိဘကြီးရဲ့ဝန်ကြံတိုက်မှလာပြီးတော့ပြိပန်ကြီးပြင်းနေရပါတယ်။မင်းသမီးလေးဖြစ်ပြီးရှင်မင်းသမီးဖြစ်ပြီ။ရှင်မင်းသမီးဖြစ်လိုက်တဲ့အချိန်ခါကျတော့ဘာဖြစ်လဲ။ရှင်မင်းသားကလည်းလမ်းပြနေဟုတ်တယ်မလား သဘိနဲ့ကျွမင်းသားကတိတ်တော့မညံ့ပါဘူးသူကအရုဏဝတိမြို့ကိုတင်းပြီးအောက်ချုပ်မင်းလုံးနေတဲ့ကွန်ဆတ်အမည်ရှိနေတဲ့အာဏိကတအမည်ရှိနေတဲ့ရှင်မင်းဖြစ်ပါလေရှင်မင်းကြီးကဒီသူ့နေတာအလောင်းလျံဖြစ်တဲ့မြို့ပေါင်းသမီးတွေကိုအကမရေသည်မိဘရဲ့ခေါင်းကြီးရာထူးမှာရှင်မြောက်လူချောင်းဖြစ်လာပြီးတောင်းပန်ကြရဲ့မိဘနှစ်ပါးကလည်းသဘောတူညီပြီးတူညီလိုက်တဲ့အချိန်ခါမှာသူ့မိသားအမျိုးကောင်းသမီးထံချိန်ကပ်ပြီးတော့ခွင့်ဆောင်လိုက်တော့သူ့မိသားအမျိုးကောင်းသမီးကခါးခါးသီးသီးကိုညှင်းဆိုတယ်ဘာကြောင့်ဒီကံမရီအပေါ်၌ဝိတ္တမေမောနေတဲ့စိတ်ဓာတ်ကြီးကိုအတိတ်ဘဝသန္တာကြီးငွေချက်ကဖြိုးခွဲနိုင်တဲ့သွမ်းအားရှိခဲ့တဲ့အမျိုးကောင်းသမီးဒီဆိုရင်ဓာတိရေကဒီနောက်ဆုံးဘဝအထိကပ်ပြီးပါလာပြီကပ်ပြီးပါလာလိုက်တဲ့အတွက်ဘာလို့လဲဒီကာမဂုဏ်တွေကိုသူကမိဟုံဟုံတောက်လောင်နေတဲ့မိလောင်မြင်ကြီးအစဉ်သူကတော့ချင်းမြင်နေပြီဖြစ်ပါချင်းမြင်နေပြီဖြစ်တဲ့အတွက်သူဘာတွေကိုဆက်ပြီးချိန်ခီးဆက်ပြီးအလုံးလုံးကလေးအဲ့ဒီလုံးလုံးကအပိုင်းကိုဘုန်းကြီးနတ်ဖန်ညာကြားမှာပဲအသေးစိတ်ခေါ်တော့မယ်ဒီညတော့ဒီနေ့ဒီနေရာမှာပဲခင်ဗျာတင်ကြလို့